မြန်မာပြည်အထင်ကရမန္တလေးတကြံကိုဒီနှစ်မှာတော့မြန်မာရိုးရာရင်ကျေးမှုကိုလည်းပေါ်ပြရရအောင်ခင်းတဲ့အညီလူငယ်တွေလည်းပျော်ရွှင်နိုင်အောင်အတွင်သစ်နဲ့ကျင်းပသွားမယ်လို့မန္တလေးစီပင်တရားရေးကော်မတီအဖွဲ့ဝင်တဦးကပြောပါရယ်မန္တလေးတကြံကိုပုံစံအစ်နဲ့ကျင်းပဖို့ပြင်ဆင်နေချိန်မှာပဲရန်ကုန်တိုင်းအစိုးရကတော့ရန်ကုန်တကြံအတွက်မန်တက်ဆောက်လုပ်ခွင့်တွေကိုပြင်းပြင်းထန်ထန်ကန့်သက်ထားတဲ့အပေါ်ရန်ကုန်မြို့ကန်လူငယ်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။ဒီချိန်လေးနဲ့ပတ်သက်ပြီးတော့ VOA မြဝပိုင်းသတင်းထောက်မမြင့်ခိုင်ကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ကာလတစ်လျှောက်လုံးမန္တလေးတကြံမှာရေပတ်ခံကားတွေပိတ်ဆို့ပြီးတွာလာရခက်ခဲတဲ့ကျုံးတောင်ဘက်ချမ်းမှာလမ်းလျှောက်တကြံပြုလုပ်သွားမှာဖြစ်ပြီးမန္တလေးမနော်ရမန်ကွင်းမှာလည်းလူငယ်တွေအကြိုက်အခမဲ့တီးဝိုင်းနဲ့လူငယ်တကြံကျင်းပပေးသွားမယ်လို့မန္တလေးစီပင်သားရည်ကော်မတီအဖွဲ့ဝင်ဦးကျော်ရင်မြင့်က VOA ကိုပြောပါတယ
်ကျွန်တော်တို့26အာဇာနည်လမ်းကိုလမ်းလျှောက်တကြံဖြစ်နဲ့စီစဉ်ထားရပြရင်မဝင်ဘူးအကုန်လုံးလမ်းမဲလျှောက်ပြီးတော့မှရေကစားမယ်နောက်ရေကစားမှန်တဲ့တီကလည်းကျုံရင်အလှကိုမဖုံးကွယ်အောင်တည်ပြီးဖြစ်မယ်နောက်စတူဒီတာမန်ဒတ်ဒီလေဒီ26လမ်းတစ်လျှောက်မှာအများကြီးရှိမှာဗျမနောယမလူငယ်တကြံလောက်ရတဲ့ယူအချက်တခုကတော့ခါပါတော့ဒီမြမလူရညင်ကြီးမှုတွေဆိုတာမျိုးတွေပဲကျွန်တော်တို့ကပြောနေပြီးတော့လူငယ်တွေကသူတို့ခစ်အလိုက်ခစ်တဲ့ချင်းတွေခစ်အတီးတွေခစ်ဂီတာတွေခွင့်မပြုတော့ဘူးလားဆိုတော့ခံစားမှုမျိုးလည်းမဖြစ်စေချင်ပါဘူးဒါကြောင့်မို့လို့ကျွန်တော်တို့ကမနောယမမှာလည်းလူငယ်များအတွက်လူငယ်ကြိုက်မဲ့ခစ်ဂီတာတွေနဲ့တကြံတစ်ခုကိုဒီပြန်ဖန်တီးပေးတာပါ
မန္တလေးကျုံအရှိအနောက်နယ်မြောက်ဘက်တွေမှာတော့အရင်နှစ်တွေလိုတကြံမန်းတက်တွေရှိမှဖြစ်ပြီးပုံမှန်အတိုင်းရေပတ်ခံကားတွေလဲ့လဲသွားလာနိုင်မှာဖြစ်ပါတယ်တင်းကြံမန်းတက်တွေဟာမန္တလေးကျုံမြို့ရိုးရဲ့အလားကိုမကွဲအောင်တည်ဆောက်ဖို့တော့မန္တလေးစီပင်သားရည်ကော်မတီကသတ်မှတ်ထားတာပါအခုနှစ်မန္တလေးတကြံအတွက်လုံခြုံရေးအင်အား3,000လောက်ချထားဖို့ရှိပြီးလမ်းလျှောက်တကြံပွဲလုပ်မဲ့ကျုံတောင်ဘက်အချမ်းမှာ CCTV ကင်မရာတွေခက်စိတ်စိတ်တပ်ဆင်ထားမှာဖြစ်တယ်လို့အခြားနေရာတွေမှာလည်းလိုအပ်တယ်လို့လုံခြုံရေးကင်မရာတွေတပ်ဆင်ထားမှာဖြစ်ပါတယ်။မန်ဒတ်တွေကိုမြို့ထဲမှာရောကန်တော်ကြီးတဝိုက်မှာပါခွင့်ပြုထားပြီးမန္တလေးမြို့အနှံ့မှာစီကားတဲ့တကြံဖြစ်အောင်စီစဉ်ထားတဲ့အတွက်ဝေဖန်တာတွေလည်းရှိကောင်းရှိနိုင်တယ်လို့ဦးကျော်ရင်မြင့်ကဆိုပါတယ်
။စီကားတယ်ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးပြောရလို့ရှင်တော့အရင်တော့ကလည်းကျုံလေးဘက်မှာပဲကြိတ်ကြိတ်တူလူတွေတိုးနေကြပြီးတော့မရွေ့နိုင်မရှားနိုင်တဲ့ဖြစ်နေကြတာပေါ့နော်ဒီနှစ်မှာတော့တမျိုးလုံးအနှံ့ပြန့်သွားတာဖြစ်တဲ့အတွက်ကြောင့်မလို့အရင်နှစ်တွေကလို့တနေရာတည်းမှာကြိတ်ကြိတ်တိုးမနေပါဘူးအဲ့ဒီတော့မစီကားဘူးဆိုတဲ့ဝေဖန်မှုလည်းရှိကောင်းရှိနိုင်ပါတယ
်မန္တလေးတကြံကိုမန္တလေးမြို့ကန်တွေတာမကရန်ကုန်မြို့အပါဝင်အခြားအနေနဲ့အရရက်ကလူတွေလည်းတကူတကသွားပြီးဆင်နွှဲကြတာရှိပါတယ်ဒီနှစ်ပုံစံအစ်စ်နဲ့တကြံပွဲကျင်းပဖို့စီစဉ်နေတဲ့အပေါ်မျောလင့်ဆောင်စားနေသူတွေတဲ့ကိုနိုင်လဲအပါဝင်ပါ
ကျွန်တော်တို့မန္တလေးတကြံဆိုတာအရင်တော့ပုံမှန်လေးလေးပြောရအောင်ကျွန်တော်ငယ်တုန်းကဆိုတာကျွန်တော်မြို့ရင်းအလူတွေနဲ့ကျွန်တော်မန္တလေးမြို့ကန်ညီပဲလေစားတာများတယ်ဗျအခုဟာကြတော့လေကျွန်တော်တို့ဒီဘက်နောက်ပိုင်းနေမှာဆိုရင်ကျွန်တော်မန္တလေးပတ်ဝန်းကျင်ကနေရလူတွေကအကုန်လုံးဒီလာကြတယ်ဗျကျွန်တော်မန္တလေးကိုလာကြတယ်လာပြီးလို့ရှိရင်အကျုံးမှာပဲသွားပိတ်နေကြတယ်ဗျအဲ့တော့အခုဟာနေရလူတွေကမန္တလေးမြို့ထဲကိုဝင်ပြီးလာကြမယ်လေချပတ်ကြမယ်ဆိုရင်လေတနေရာတည်းမှာမဟုတ်တော့တဲ့အတွက်လမ်းလျှောက်ခြင်းတဲ့လူကလည်းလမ်းလျှောက်တကြံသွားမယ်ကျွန်တော်တို့ဖြတ်ပြီးစီစဉ်ကိုနားဆင်နေတဲ့လူတွေကဖြတ်ပြီးစီစဉ်ဘက်ပိုင်းနေသွားမယ်ဟိုမနော်ညမန်ထဲမှာရှိတဲ့ပျော်ပွဲရှင်ပွဲတွေဒီနေ့အတူဖြတ်ပြီးနားထောင်နေတဲ့လူတွေအဲ့ဘက်ကိုသွားကြလိမ့်မယ်ဗျဟိုနပြမြို့ထဲမှာလည်းကျွန်တော်တို့ကမန်နက်အသီးလေးတွေအစောင်းကကျွန်တော်ငယ်တုန်းကလိုဟိုအုံနဲ့တကြံလေးတွေလည်းထွက်လာမယ်လို့တော့ကျွန်တော်မျှော်လင့်မိပါတယ်ဗျ
ရန်ကုန်တိုင်းအစိုးရကတော့စီးပွားပြင်မန်ဒတ်တွေကိုတကြံကာလတွင်တင်းတင်းကြပ်ကြပ်ကန့်သက်လိုက်တာမို့ပြီးခဲ့တဲ့နှစ်ကလေးကရန်ကုန်တကြံစီကားမှုရော့ကျခဲ့ပြီးအဲ့ဒီကန့်သက်မှုတွေအပေါ်ရန်ကုန်မြို့ကန်လူငယ်တွေကဝေဖန်နေတာလည်းဖြစ်ပါတယ်။ရန်ကုန်တကြံအပေါ်စိတ်ပျက်နေတယ်လို့ဆိုတဲ့လူငယ်တဦးဖြစ်သူကိုမြတ်သူနောင်ကတော့ရန်ကုန်တိုင်းအစိုးရအနေနဲ့လူငယ်သဘာဝကိုလေ့လာသင့်တယ်လို့ပြောပါတယ်။
ဘုန်းကြီးတွေတော့မှမန်ဒတ်တွေပါနေနေမှာရှိသေးတယ်။မန်ဒတ်တွေမရှိလာတဲ့တနည်းတော့ရှိပြီလေ။ပြီးတော့ဖယုံရဲတွေဖြစ်နေတာ။ဟိုစီကောင်းမှုကလည်းမနစ်ကလည်းတည်ပြသတာပဲမြင်ရတဲ့အတိုင်းပဲဟုတ်တယ်မလားရတော်ကြီးရောကြပါလေဗျစီကံလည်းချက်တင်တာချက်ပေါ့မချက်တင်တာမချက်နဲ့ပေါ့လွတ်ပေးတင်တာလွတ်ပေးတဲ့တော့အကုန်လုံးကတော့အေးသေးနဲ့ပဲဘာမှအတန်နဲ့အေးပါးထွက်လာမှာတော့လည်းမဟုတ်ဘူးလေရှင်းရှင်းပြောမှဆိုလူငယ်ဆိုလည်းလူငယ်တဘာဝကိုပေါ့နည်းနည်းပါးပါးလေ့လာနေတယ်ဗ
ျဒီနှစ်မန္တလေးမြို့တော်မဟာတကြံမန္တမှာတော့ရွာသားစိန်တူဝဦးဆောင်တဲ့မြမရိုးရဆိုင်ဝိုင်းတန်ချက်တွေနဲ့လူရှင်တော်အဖွဲ့တွေရဲ့ဖြောပြမှုတွေလည်းစီစဉ်ထားတာပါမန္တလေးတကြံလို့ဆိုလိုက်ရင်မပါမဖြစ်မြို့မဒီဝိုင်းအတွက်မန္တလေးတိုင်းအစိုးရအနေနဲ့ငွေကျပ်သိန်း90ကူညီထားပြီးအခမဲ့ရင်သုံးဆွဲနိုင်အောင်ကူညီပေးထားတာလည်းဖြစ်ပါရဲ့ရှင်